တခိုင်ပြည်နယ်မှာဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေကြကြပြန့်ပြန့်ဖြစ်ခဲ့တဲ့အပေါ်ကုလသမဂ္ဂလူခွင့်ရေးကောင်စီကအပြင်းထန်ပြစ်တင်ရှုတ်ချလိုက်ပြီးလူခွင့်ရေးအထူးကိုယ်စားလှယ်နဲ့အပြည့်အဝပူးပေါင်းဆောင်ရွက်ဖို့မြန်မာဆွေရောက်ကိုတောင်းဆိုလိုက်ပါတယ်။မလ23ရက်နေ့ကဂျနီဗာလူခွင့်ရေးကောင်စီမှလုပ်တဲ့38ကြိမ်မြောက်စီဝေးမှာချမှတ်လိုက်တဲ့မြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်ထဲမှာအဲ့လိုထည့်သွင်းဖော်ပြလိုက်တာပါ။
The resolution reiterates also that Myanmar must ensure unhindered cooperation free from intimidation.
ချင်းချောင်းနောက်ဆက်တာတွေလက်တုံပြန်ရေးယူတာတွေမရှိဘဲအထူးဆောင်ရွက်စစ်ဆေးသူနဲ့အကန့်အသတ်ပူးပေါင်းဆောင်ရွက်ရေးတီချောင်းလှုပ်ဆောင်ဖို့မြန်မာအစိုးရကဒီဆုံးဖြတ်ချက်ကထပ်ပြီးတောင်းဆိုထားပါတယ်။အပြည့်အဝတာဝန်ခံမှုရှိစေရေးပထမအဆင့်အနေနဲ့လူ့အခွင့်အရေးချိုးဖောက်ခံရသူတွေကိုထုတ်ဖော်ပြောဆိုခွင့်ပြုရပါမယ်။သူတို့ရဲ့ပြောဆိုချက်တွေကိုစနစ်တကျစုဆောင်ရယူမှတ်တမ်းတင်စုံစမ်းစစ်ဆေးအထောက်အထားပြုစုပြီးစုပေါင်းထားရပါမယ်။ဒါမှသာရာဇဝတ်ကျောင်းဆိုင်ရာနောက်ထပ်လှုပ်ဆောင်မှုတွေအတွက်အခြေခံအကြောင်းအချက်တွေဖြင့်အသုံးပြုနိုင်မှာဖြစ်ပါတယ်လို့ဥရောပသမဂ္ဂ EU ကစိုးမျက်ချက်မူကြမ်းကိုတင်သွင်းတဲ့ဂျနီဗာအခြေစိုက်ကုလသမဂ္ဂဆိုင်ရာဘူဂေးရီးယားနိုင်ငံအမြဲတမ်းကိုယ်စားလှယ်အဖွဲ့ကောင်ဆောင် Miss Diana Costa Dinova ကပြောသွားပါတယ်။မြန်မာနိုင်ငံဘက်ကတုံ့ပြန်ပြောဆိုလာမှာတော့မြန်မာဆွေရရဲ့လှုပ်ဆောင်ချက်တွေကိုအတိမတ်ပြုကြိုးဆိုကြောင်းစိုးမျက်ချက်မူကြမ်းရဲ့စာပေတချို့မှာဖော်ပြထားတာတွေ့ရပါပြီ။မြန်မာနိုင်ငံရေးကိုလူမျိုးရေးကောင်စီရဲ့လုပ်ပိုင်ခွင့်အရိကနေနိုင်ငံတကာရာစုတရားခုံရုံး ICC အထိတင်မှုဖော်ပြထားတာဟာမြန်မာနိုင်ငံရဲ့အထုချာအာဏာပိုင်မှုကိုချိန်ချောက်ချက်တစ်ခုဖြစ်တာကြောင့်လက်မခံနိုင်တဲ့အကြောင်းဂျနီဗာခြေဆိုင်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အဖွဲ့ကောင်ဆောင်ဦးထင်လင်းကပြောပါတယ
်။ More importantly, Myanmar is against any country specific resolutions.Against this background, Myanmar cannot accept the
ပိုပြီးရေးကြည့်တာကတော့တနိုင်ငံချင်းစီအတွက်ချက်မှတ်တဲ့ဘယ်လိုဆိုးမျက်ချက်မျိုးကိုမဆိုမြန်မာနိုင်ငံကတောင်းကွက်ပါတယ်ဒီနောက်ခံအခြေအနေအရဆိုးမျက်ချက်အမှတ် L43 ကိုမြန်မာနိုင်ငံအနေနဲ့လက်မခံနိုင်ပါဘူးဒီဆိုးမျက်ချက်မူကြမ်းကိုကျွန်တော်တို့အနေနဲ့အခိုင်အမာပယ်ချပါတယ်လို့ဦးထင်လင်းကပြောသွားပါတယ်ဘောင်မခရန်ကြီးလီကိုမြန်မာနိုင်ငံလူခွင့်ရေးအခြေအနေဆိုင်ရာထူးဆောင်ရေးစစ်ဆေးသူအဖြစ်ခန့်ထားတာကိုလည်းနောက်ထပ်တစ်နှစ်တက်တန်းတိုးလိုက်ပါတယ်ဆိုမဲ့ချက်မူကြမ်းကိုအဖွဲ့ဝင်32နိုင်ငံကထောက်ခံပြီးတရုတ်ဖိလစ်ပိုင်ကျူဘာဗင်နီဇွဲလားနဲ့ဘူရူနီနိုင်ငံတွေကအကောက်ကမဲ့ပေးပါတယ်ဂျပန်နီပေါ်နဲ့တောင်အာဖရိကအပါအဝင်10နိုင်ငံကတော့မဲမပေးဘဲကြားနေခဲ့ကြပါတယ်